ကုံမျိုးကလမ်းမတွေပေါ်မှာဓာတ်လိုက်လို့တေဆုံးရတာမျိုးထပ်ပြီးမဖြစ်စေဖို့ဓာတ်ကြိုးတွေတန်းနဲ့စနစ်ကစပြီးပြောင်းဖြစ်ဖို့လိုအပ်နေတာတွေကိုစင်ကာပူကဘေးအန္တရာယ်ကင်းရှင်းဆိုင်အင်ဂျင်နီယာဦးရင်းရင်းကပြောပြပေးမှာပါ။ရန်ကုန်မြို့မှာရေမီးပြဿနာတွေပေါ်နေတာဟာစနစ်စနစ်ပြည့်ရင်းမှုကြောင့်ဖြစ်တယ်လို့ဥပဒေထိန်းချမှုအားနည်းတာကြောင့်လို့ဦးရင်းရင်းကပြောပါတယ်
။အရေးကြီးတာကတော့စစ်တမ်းရဲ့နောက်ပြီး law enforcement နှစ်ခုပေါ့သူဗမာမှာဖြစ်ကျင်တာတော်တော်များများက system failure ကြောင့်ဖြစ်တာပေါ့ system failure ဆိုတာအကုန်လုံးမှာစနစ်တကျမရှိဘဲနဲ့အဆင်ပြေလို့ကောက်ကပီလှုပ်လင်းနေတဲ့ဟာတွေများတယ်အဲ့ဒီ system ကအရင်တော့အင်္ဂလိပ်တွေလက်ထက်တော့ချပေးခဲ့တဲ့ system ရှိတယ်အဲ့ဒါအင်္ဂလိပ်တွေလက်ထက်တုန်းကချခဲ့တဲ့ system ကို parliament democracy စနစ်တော့ကျွန်တော်သိချင်မသိလိုက်ပေါ့နော်သူတို့ block စတုံးလဲပေါ့နောက်မြန်မာဆိုရှယ်လမ်းစဉ်ပေါ်ရင်တက်လာတဲ့ခါကျတော့အဲ့ system တွေအကုန်လုံးကိုသူတို့ဆက်ပြီးတော့ keep မလုပ်ထားဘူးအဲ့တော့ improve မလုပ်တဲ့ခါကျတော့အဲ့ system တွေအကုန်လုံးပြတ်သွားပါဘူးတက်တဲ့အခါကျတော့ရန်ကုန်ကရေပေးတဲ့စနစ်ကောမီးပေးတဲ့စနစ်ကော traffic manage လမ်းသွားတဲ့စနစ်ကောအကုန်လုံးဘာမှစနစ်တကျမရှိတော့မှလည်းဟိုနားမှာအဆင်ပြေလို့ကောက်ပြောက်ဖောက်လိုက်ဒီနားမှာအဆင်ပြေလို့ကောက်လို့လိုက်အဲ့လိုဖြစ်နေအောင်မီးသွယ်တာကလည်း standard တွေ cooperatives တွေနဲ့တရားကြားနာစာရင်းစာညွှန်းနေနဲ့လုံးမှသာလျင်စနစ်တကျအဆင်ပြေတဲ့တော့မီးမပြတ်တဲ့လူတွေနဲ့အထီးကိုင်းရှာနာနေတဲ့မီးသွယ်တဲ့စနစ်တခုဖြစ်လာနိုင်မယ်လို့ထင်ပါတယ်
ရက်စင်မီဥပဒေတွေချထားပေမဲ့မြန်မာနိုင်ငံကဥပဒေမှာစင်ကာပူလိုအများပြည်သူအန္တရာယ်ခင်းရေးကိုတည်တည်ချာချာဖော်ပြထားတာမျိုးမတွေ့ရဘူးလို့လည်းပြောပါတယ
်စင်ကာပူ electricity app မှာတော်တော်လေး down ဆုံးတယ်ပြထားတာပေါ့လျှက်စစ်တွေ့လို့ရှိရင်ဘလို့ထုတ်တဲ့အခါမှာဘလို့လျှက်စစ်ကိုမသက်ဆိုင်တဲ့သူတွေကိုမရောင်းရဘူးလို့မထုတ်ရဘူးလို့မတွေ့ရဘူးလို့လျှက်စစ်တွေ့တဲ့အခါမှာဘလို့ကပဲတွေ့ရမယ်လို့စသဖြင့်တော်တော်များများသူရေးထားပါတယ်ဖို့စင်ကာပူ electricity app မှာ public safety အတွက်ကိုတော်တော်များထည့်ပြီးရေးထားပါတယ်။မြန်မာနိုင်ငံမှာလည်းပဲလျှက်စစ်ဥပဒေဆိုပြီးတော့2014ခုနှစ်အောက်တိုဘာလမှာ2014ခုနှစ်ဥပဒေအမှတ်44နဲ့လျှက်စစ်ဥပဒေထုတ်တယ်။ဒါနဲ့အဲလျှက်စစ်ဥပဒေကျွန်တော်ဖတ်ကြည့်တော့အများပြည်သူအနေကင်းနဲ့ပတ်သက်လို့ထိတာအတော့ကိုနည်းပါတယ်။ကျွန်တော်တွေ့တာကအဲ့မှာပုံမှန်48မှာဘယ်သူမှလျှက်စစ်အနေနဲ့ကိရှင်ကြောင့်လက်မှတ်မရဘဲနဲ့လျှက်စစ်တပ်အားကိုထုတ်လွှင့်ခြင်းပုတ်လွှင့်ခြင်းဆက်သွယ်အသုံးပြုခြင်းမပြုရဆိုတာရယ်ပုံမှန်3ကငယ်မှာလျှက်စစ်တပ်အားကိုအနေကင်းစွာနဲ့ပုံမှန်ချက်ပြန့်စွာတုံ့နှံစီရန်ပြဋ္ဌာန်းထားတဲ့စံရင်းစံညွှန်းတွေနဲ့အညီဆောင်ရွက်ဖို့ရယ်နောက်တစ်ခုကထုတ်ပြန်ထားသော new ပရီမီယာစီမျက်စီကန်လုံထုတ်လုံနည်းများမှာဆိုပြီးအဲ့လိုနှစ်ခုပြဋ္ဌာန်းထားပါတယ်အဲ့ဒီပြဋ္ဌာန်းထားတဲ့စံရင်းစံညွှန်းဆိုတာဘာကိုညွှန်းတယ်လဲအဲ့တော့ထုတ်ပြန်ထားသော new brace စီမျက်စီကန်လုံထုတ်လုံလေးဆိုတာတကယ်ရှိနေပြီလားရှိလို့ရှိရင်အဲ့ new brace စီမျက်စီကန်နဲ့လုံထုတ်လုံလေးကဘာလဲအဲ့ဒီလုံထုတ်လုံလေးစီမျက်စီကန် new brace ကတကယ်အသက်ဝင်တာတော့လုံတဲ့သူတွေကဘယ်လောက်အထိသူတို့အဲ့ဒါကိုလိုက်နာပြီးလုံနေတယ်လဲစာပြန်အဲ့ဒီအရာ law enforcement ပေါ့အဲ့ဒါတော်များအရေးကြီးပါတယ်အစင်းလုံးမှာကြတော့ပြောလို့ရှိရင်တရားဥပဒေတော်တော်လေးစိုးမိုးတာပေါ့နော်တရားဥပဒေတော်တော်လေးစိုးမိုးတဲ့ခါကျတော့ဥပဒေအတိုင်းသူတို့လိုက်ပြီးလုံကြတယ်တကယ်လို့ဥပဒေနဲ့အညီမလုံလို့ရှိရင်မလုံတဲ့သူကိုပြင်းပြထန်တာအရေးကြီးတယ်အဲ့တော့မြန်မာပြည်မှာလည်းအဲ့လိုစာရင်းစာညွှန်းနေနေနေဥပဒေစီမျိုးစီကလုံထုံနေရှိရှိနေနေဒါမှမဟုတ်အဲ့ဒါတွေကဘယ်လောက်ထိအသက်ဝင်တယ်လဲတကယ်လိုက်နာလုံဆောင်ရသလားပေါ့နော်တကယ်ရေးတာအဲ့လိုဥပဒေစီမျိုးစီကနေရှိတယ်တကယ်လိုက်နာလုံဆောင်မယ်ဆိုလို့ရှိရင်ခုလောက်ကြီးဆိုးဝါးဖြစ်နေမှလို့ကျွန်တော်မထင်ပါဘူးကျွန်တော်ထင်တာကတော့ law enforcement ပေါ့ဥပဒေသက်ဝင်မှုနောက်တော့ဥပဒေကိုလိုက်နာလုံဆောင်ရမှုအဲ့ဒါကအရေးကြီးတယ်လို့ထင်ပါတယ်
စင်ကာပူကမိတွေမိပေးတဲ့စနစ်ကိုအမြင်ရှင်းပြီးအန္တရာယ်ခင်းအောင်ဘယ်လိုစီစဉ်ထားပါသလဲ
စင်ကာပူကတော့သူကအကုန်လုံးကိုမြေအောက်ဓာတ်ကြိုးတွေလုပ်ထားလိုက်တဲ့အခါကျတော့ဘာမှမရှိတော့ဘူးပေါ့တော့မြေအောက်ဓာတ်ကြိုးတွေမှာသူဥပဒေအရာဓာတ်ကြိုးအားလုံးဒီ double insulated နှစ်ထပ်စလျက်ကရှိရမယ်တော့တခါ power cable တွေဆိုလို့ရှိရင်အဲ့ဥပဒေဘဲမှာကိုဘယ်လို power cable အမျိုးအစားတွေဖြစ်ရမယ်ဆိုပြီးတော့သတ်မှတ်ထားပါတယ်နောက်တော့အဲ့ power cable တွေကိုလည်းပဲ cooperative သတ်မှတ်ထားတော့များတယ်အိုက်ကိုပရက်တစ်တင်းနေအညီအိုက်ပါဝါကလေးကိုထိုးအောင်မယ်ပေါ့နော်အဲ့ကျိုးတွေကမြေကြီးအောက်မှာသွားနေခါကျတော့မိုးပေါ်မှာရှုပ်ပွားတာမရှိတော့ဘူးပေါ့တိမ်ညင်းကိုကျိုးတစ်ချောင်းစီသွားတယ်သမထားနေနေရတယ
်ရန်ကုန်မြို့မှာတော့ညက်တိုက်လို့ရှုပ်ပွားနေတဲ့ဓာတ်ကြိုးတွေတန်းတဲ့ပုံစံတွေကိုမြင်နေရတယ်လို့လမ်းမတွေပေါ်မှာဓာတ်လိုက်လို့တေဆုံးရတာမျိုးတွေပါတွေ့နေရတာမို့အမြန်ဆုံးပြုပြင်ပြောင်းလဲတင်တယ်လို့ပြောပါတယ
်အပေါ်ပိုင်းမှာကျတော့မိုးပေါ်ကနေပေါ်လှုပ်လိုက်တဲ့ခါကျတော့ဓာတ်တိုက်တိုင်းနဲ့ကနေပြီးတော့အိမ်တွေကိုဆွဲတယ်ဥမာဆွဲရပါဆိုတက်ခန်းတက်ခန်းကျွန်တော်အနေနဲ့ပြေးပုံပါဆိုလို့ရှိရင်အထက်တစ်ထပ်ကို 6ခန်းနဲ့စုစုပေါင်း8ထပ်ဆိုတော့48ခန်း။48ခန်းကိုဒီတက်တိုင်းတစ်တိုင်းနဲ့ကနေပြီးတော့အကုန်လုံးဆွဲထားသလိုဖြစ်နေတယ်။နောက်တိုက်တွေကလည်းကတ်နေခါကြတော့တတိုင်းနဲ့ကိုတတိုင်းထဲနဲ့မဟုတ်တော့ဘူး။ဒီတိုင်းလည်းဆွဲဟိုတိုင်းလည်းဆွဲအဲ့လိုဖြစ်နေခါကြတော့ကျိုးရတော်တော်ကြီးကိုရှုပ်ပွားတော့လေ။အဲ့ဒီတိုင်းနဲ့ကနေဆွဲတဲ့စနစ်ကနေပြီးတော့ဒါနဲ့ပို့ပြီးတော့ကောင်းအောင်ဘယ်လိုလုပ်မလဲဆိုတာပြန်ပြီးတော့ဟို analyze လုပ်မယ်။နောက်ပြီးတော့ evaluate လုပ်မယ်။နောက်ဒီနဲ့ပို့ပြီးတော့ကောင်းတဲ့စနစ်တစ်ခုနဲ့အစားထုတ်ပြီးတော့သုံးဖို့လုံမယ်လို့တင်ပါတယ်။ခုလောလောဆယ်တတိုင်းနဲ့ကနေပြီးတော့တိုက်တစ်ခုလုံးကိုစုပြုံဆွဲထားတာတော့တော်တော်အနေများပါတယ်။တတန်းနေဆိုတဲ့တကြိုးတွေလည်းပဲနေပိုးလိုက်မိုးရွာလိုက်ရာသီဥတုတောင်ခံရတယ်ခံရတဲ့ခါကျအဲ့တကြိုးတွေလည်းဘလောက်ပြည့်စုံနေမှလည်းဘလူးမောမသိဘူးနောက်ပြီးတော့ maintenance လည်းမရှိဘူးဟုတ်အကုန်လုံးရောတဲ့ခါကျတော့ခါလေးတကြိုးပေါက်တဲ့ခါမှာဝန်ထမ်းကြီးတွေနဲ့သွားပြီးထိတဲ့ခါမှာလွန်မတန်အနေများပါတယ်ပေါက်လို့ဆိုတော့ဝန်ထမ်းကြီးကလည်းပဲတန်နဲ့လှုပ်ထားတဲ့ခါကျတော့တကြိုးလိုပေါ့နော်တတုနဲ့လှုပ်ထားတဲ့ခါကျတော့အဲ့ဒီပေါက်ပြဲနေတဲ့တကြိုးနဲ့အဲ့ဒီဝန်ထမ်းကြီးနဲ့သွားပြီးတော့ထိလို့ရှိရင်ဓာတ်လိုက်နေတဲ့အနေပို့ပြီးတော့များတယ်ပေါ့ဘာလို့ဝန်ထမ်းကြီးကဓာတ်တိုင်းနဲ့ဆက်ဓာတ်တိုင်းကတန်နဲ့လှုပ်ဆိုတော့ဓာတ်လိုက်နိုင်မှုအခြေအနေပို့တော့များတယ်ပေါ့ဗျာ service ကျပေါက်မယ်ဆိုလို့ရှိရင်ဆိုအဲ့ဒီစနစ်ကိုပြန်ပြီးတော့သူတို့ဒေရှာ evaluate လုပ်ပြီးတော့ပို့ပြီးကောင်းတဲ့စနစ်တစ်ခုနဲ့အစားထိုးဖို့လုပ်မယ်လို့ကျူဆပါတယ
်တွေ့တန်းထားတဲ့ဓာတ်ကြိုးတွေအတွက်ဒဇုံတစ်ခုချုပ်ရွံ့တဲ့အခါအလိုအလျောက်ဖျက်တောက်ပေးတဲ့ကြိုတင်ကာကွယ်တဲ့စနစ်ကမလွဲမသွေရှိဖို့လိုအပ်ပါတယ်
ဒီလိုရှော့ဖြစ်နေတာကိုဘာဖြစ်လို့ break မကြောင်းနဲ့တာလိုက်တဲ့အထိအဆင့်အထိရောက်တယ်လဲဆိုတော့ကျွန်တော်နားမလည်ပါဘူး။နိုင်ငံဆိုလို့ရှိရင်သူ preventive system ရှိရအောင်မယ်။ဆိုတော့ဘယ်ကျိုးပဲဖြစ်ဖြစ်ဘယ် line ပဲဖြစ်ဖြစ်ရှော့ဖြစ်တယ်ဆိုလို့ရှိရင် break ကျပြီးတော့အဲ့ line မှာရှိတဲ့ layer set တိုက်ကပြတ်တောက်သွားမယ်။ဆက်ပြီးတော့စီးနေလို့မဖြစ်ဘူး။အဲ့စနဲ့ရှိကိုရှိနေရမယ်။ကျိုးပြတ်ကြတာနဲ့ဒါမှမဟုတ်ရှိရင်အဲ့ကျိုးကပေါက်ပြီးတော့တခြားတနည်းရောက်နေတဲ့တိုင်အောင်ဆိုတော့ break မကျဘဲနဲ့ဘာလို့ထားလိုက်ရတယ်လဲဆိုတော့ကျွန်တော်တော့ကိုနားမလည်ပါဘူး American အောင်စရာကောင်းပါတယ်အထူးသဖြင့်ဘိုအားမြင့်တဲ့ line တွေပေါ့နော်မာဒါ line တွေက230,000ရှိတယ်အဲ့230ရနေပြီးတော့မြေကိုဝင်လာတဲ့ခါတော့ဘွား6,600အဲ့ရနေမှ33 kV အဲ့ရက်ကွက်တွေရောက်လာတဲ့ခါကျတော့11 kV ဘွား10,000ရှိတယ်အဲ့ရနေမှ230ဘိုးကိုရောက်အောင်လို့စင်းစစ် transformer တွေနဲ့ချပြီးတော့တုံးသွားပါတော့အဲ့ဒီစနစ်မှာ11 kV line ကိုရောက်တဲ့အစ်စ်မှာကိုကအဲ့ breaker ချတဲ့စနစ်ကိုလုပ်ပေးထားအောင်ဒါဆိုလို့ရှိရင်တလဲတဲ့အနေနဲ့မရှိဘဲနဲ့စနစ်ကျတဲ့စနစ်ဖြစ်သွားလိမ့်မယ်လို့ကျွန်တော်တင်ပါတယ
် engineer ဦးရင်ကြီးမှာနောက်တစ်ပတ်မှာတော့ဓာတ်လိုက်တဲ့အန်ဒီဘယ်လိုကာကွယ်ရမလဲဆိုတာကိုပြောပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်